လွန်ခဲ့တဲ့နှစ်ပေါင်းကြာကအော်တိုမန်တူရကီတွေတပ်ဖြတ်တာခံခဲ့တဲ့အာမေးနီးယန်းတွေအတွက်အောက်မေ့ပွဲအခမ်းအနားကိုတက်ရောက်လာကြတဲ့ကမ္ဘာခေါင်းဆောင်တွေကိုအာမေးနီးယန်းသမ္မတစာဂျေးစာကာစီယန်ကကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပထမကမ္ဘာစစ်ကြီးအတွင်းကအသက်ခံခဲ့ရသူတွေအတွက်တိဆောက်ထားတဲ့အထိမ့်မှဗိမ္မာန်မှာချင်းပါတဲ့ခန္ဓာကိုပြင်သစ်ရုရှားဆာဗီးယားခေါင်းဆောင်တွေတက်ရောက်လာကြတာဖြစ်ပြီးဖြစ်တဲ့ခဲ့တာတွေကိုမေ့မဖြစ်ဖဲလူသားတံမိုးကိုမြှင့်တင်မှုလှုပ်ဆောင်မှုမှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။အာမေးနီးယန်းအများပြားနေထိုင်တဲ့ပြင်သစ်နိုင်ငံကသမရဖရန်စွာအော်လန်ကတူရကီတွေဟာအာမေးနီးယန်းတွေကိုအဲ့ဒီကမ္ဘာစစ်တွင်းကသူတို့ရဲ့ရံဘဲဖြစ်တဲ့ရုရှားရဲ့ဘက်တော်သားတွေလို့ယုံကြည်တာမှုတတ်ဖြတ်ခဲ့ကြတာဖြစ်ပြီးဒီဖြစ်ရပ်ကိုဘယ်တော့မှမေ့မှာမဟုတ်ကြောင်းပြောပါတယ်။ရုရှားသမရဗလာဒီမီယာပူတင်ကတော့ဒီလိုအစုလိုက်ပြောလိုက်တတ်ဖြတ်မှုအတွက်မျှတမှုရအောင်ဘာနဲ့မှလုပ်ပေးလို့ရနိုင်မှာမဟုတ်ကြောင်းပြောကြားခဲ့တာပါ။ခေါင်းဆောင်တွေဟာဘယ်တော့မှမေ့မရတဲ့အထိမ့်မှဖြစ်နေနှင်းစီပန်းအဝါရောင်တပွင့်စီကိုအထိမ့်မှနေရာမှာချပြီးဂုဏ်ပြုခဲ့ကြပါတယ်။ယူရိုပီယံမှာကျင်းပတဲ့ဒီခန္ဓာကိုတက်ရောက်လာသူကတိတ်နဲ့ချိန်ပြီးရှိတာပါ။အခုလိုအော်တိုမန်တူရကီတွေအာမေးနီးယန်းလူမျိုးတွေကိုအဲ့ဒီတုန်းကတတ်ဖြတ်ခဲ့တာဟာလူမျိုးတုံးတတ်ဖြတ်မှုတော့မဟုတ်ဘူးလို့တူရကီကညင်းဆိုပါတယ်။အာမေးနီးယန်းတွေဟာရုရှားရဲ့အကူအညီကိုယူပြီးပြည်ရင်းစစ်ဆင်နွှဲချိန်မှာတည်ဆုံခဲ့ရတာလို့ပြောတယ်လို့တည်ဆုံရသူဟာလည်းတသန်းခွဲမရှိပါဘူးလို့ပြောပါတယ်။